VOA American တိုင်းရဲ့အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။ကမ္ဘောဒီးယားနိုင်ငံကိုတသွေးတသန်တမိတ်စနစ်နဲ့အုပ်ချုပ်လာခဲ့တာနှစ်ပေါင်း40နီးပါးကြာမြင့်ချိန်မှာတော့ဝန်ကြီးချုပ်ဟွန်ဆန်ကယာရုကနေအနားယူ၍မဟာဗျူဟာချမှတ်လာပြီးဖြစ်ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ကကမ္ဘောဒီးယားတမိုင်းမှာမှန်ကန်တဲ့ခေါင်းဆောင်တူအဖြစ်သူကိုပြည်သူတွေအမှတ်ရစေဖို့နဲ့ငြိမ်းချမ်းပြည်တည်ငြိမ်တဲ့အာဏာလွှဲပြောင်းမှုဖြစ်ပေါ်စေရေးအစီအစဉ်တွေကိုအကွက်ကြကြရေးဆွဲလာနေပြီဖြစ်ပါတယ်။ VOA Cambodia ဌာနရဲ့သတင်းပြပိုချက်ကိုကျွန်တော်ရမထွန်းတင်ပြပေးပါမယ်။နှစ်ပေါင်း36နှစ်ကြာကမ္ဘာတက်တန်းအရှိကြာဆုံးဝန်ကြီးချုပ်တာဝန်ယူထားသူဟွန်ဆန်ကငြိမ်းချမ်းရေးဖြစ်စဉ်တွေသွေးသက်သံယောအာဏာသိမ်းမှုတွေနဲ့မပြည့်မစုံတဲ့ရွေးကောက်ပွဲတွေကိုကိုယ်တိုင်ကြည့်ကြက်ကြုံတွေ့ခဲ့ရသူဖြစ်ပါတယ်။နိုင်ငံရဲ့စီးပွားရေးတိုးတက်မှုနဲ့မြေဆန်းခရမ်းပြိုဒီမိုကရေစီစနစ်ကိုလည်းခံစားခဲ့ရသလိုနောက်ဆုံးမှာတော့တသွေးတသန်တမိတ်တပါတီစနစ်နဲ့ပဲတိုင်းပြည်ကိုပြန်လည်အုပ်ချုပ်ခဲ့သူဖြစ်ပါတယ်။အခုတော့ဝန်ကြီးချုပ်ဟွန်ဆန်ကအသက်88နှစ်ပြည့်မဲ့အချိန်2030ပြည့်နှစ်မှာတာဝန်ကအနားယူမယ်လို့ပြောပါတယ်။ဒါပေမဲ့အနားယူပြီးတဲ့နောက်မှာလည်းနောက်ွယ်ကနေကြိုးကင်နိုင်ပြီးသူရဲ့တမိုင်းမွေကိုစက္ကန်တိုင်းမဲ့အစိုးရကိုဖန်တီးလိုက်မယ်လို့လေလာသူတွေကသုံးသပ်ကြပါရယ်။အာနာယာကမ္ဘောဒီးယားပြည်သူပါတီ CPP ရဲ့ပြောခွင့်ရဆုတ်အိုင်ဆန်ကတော့တနိုင်ငံလုံးအနေနဲ့ရော CPP ပါတီအတွင်းမှာပါအာနာလွှဲပြောင်းရေးတည်ငြိမ်တဲ့ပတ်ဝန်းကျင်ရှိဖို့လိုအပ်တယ်လို့ပြောပါရယ်
။အမေကပတ်စားဖလားဘဒိုခရာဝီကတဲ့နောမ်ဒေါ်ရင်မောမ်ရဘကနာဘတ်စီဆွန်ကမ္ဘော
ဒီး CPP ပါတီရဲ့ပိုပြီးအလန့်ကျယ်ပြီးမြန်မြန်နဲ့ကင်တွယ်ထင်းချမှုကလွယ်လို့တခြားဘာကိုမှခင်ဗျားတို့တွေ့ရမှာမဟုတ်ပါဘူး။ဒါမဲ့စနစ်တွေမကဘူးမြို့သားနိုင်ငံရေးငင်းငန်းရေးတည်ငြိမ်ရေးနဲ့ပြည်သူတွေဟန်ညင်ညင်ရှိတာကိုဘယ်သူမှမနှောက်ယှက်နိုင်တဲ့နှစ်ပေါင်း20 30လောက်ထိတွေ့ရမှာပါ။အ
ဲ့ဒီလိုဖြစ်အောင်ပဲဝန်ကြီးချုပ်ဟွန်ဆန်ကအတိုက်အခံတွေမရှိသလောက်နှီးပါဖြစ်အောင်နှိမ့်နေနေတာကိုလည်းတွေ့ကြရရပါတယ်။2018ခုနှစ်အထွေထွေရွေးကောက်ပွဲမတိုင်ခင်လေးမှာပဲသူနဲ့သူ့ရဲ့ပါတီကိုချိန်ချောက်နိုင်ခြင်းရှိတဲ့ကမ္ဘောဒီးယားမျိုးသားကက်ဒီယေပါတီ CNRP ကိုဖိအားပေးဖျက်သိမ်းပစ်ခဲ့ပါတယ်။အဲ့ဒီ2018ခုနှစ်ရွေးကောက်ပွဲမှာသူ့ရဲ့ CPP ပါတီကမျိုးသားလွတ်တော်ကရှိသမျှအမှတ်နေရာတိုင်းကိုအနိုင်ရရှိခဲ့ပါတယ်။အတိုက်ခံတွေကိုမယံမနာအရှိန်မြင့်တဲ့နေနေနေတာတွေကိုလာမယ့်အာဏာလွှဲပြောင်းမဲ့နှစ်တွေမှာလည်းတွေ့နေကြရလိမ့်ဦးမယ်လို့သုံးသပ်သူတွေကပြောပါတယ်။လောလောဆယ်မှာပဲအတိုက်ခံနိုင်ငံရေးသမား60ကျော်ထောင်ကျနေသလိုရာထက်ချီတဲ့လူတွေကလည်းအတိုက်ခံတွေနဲ့အဆက်အသွယ်ရှိတာကြောင့်ဖိနှိပ်ခံနေကြရတယ်လို့လူခွေရေးစောင့်ကြည့်မှုအဖွဲ့ HRW ကပြောပါတယ်။အတိုက်ခံတွေအဖမ်းခံရခံရမခံရရပြည်ပကိုထွက်ပြေးကြရပါတယ်။အနာယူဖို့ဗျူဟာချနေတဲ့ဟွန်ဆန်ရဲ့ရှေ့ရေးလုံခြုံမှုကအရေးကြီးတဲ့အချက်ဖြစ်တယ်လို့ CPP ရဲ့ပြောခွင့်ရဆုတ်အိုက်ဆန်ကပြောပါတယ်
။မန်မန်ထရမ်တိုင်းစဝတ်တဖြစ်ခေါင်းကုံကူစားဘောစမ်နိုင်တဲ့ကြီး
အတက်ကသူမိသားစုရဲ့ဘေးကင်းလုံခြုံရေးအတွက်တင်တာမကပါဘူး။ကမ္ဘောဒီးယားတနင်္ဂနွေလုံခြုံရေးအတွက်လည်းဖြစ်ပါတယ်။ဒါကိုသူကဦးစားပေးလှုပ်ဆောင်နေပါတယ်။သူမိသားစုတရားဝါပြောရေးအပါအဝင်တနင်္ဂနွေလုံးဟန်ချက်ညီနေဖို့လည်းလိုအပ်ပါတယ်
။ဟွန်ဆန်က2030ပြည့်နှစ်မှာအနာယူမှာမို့အချိန်တော့တဲ့ကိုနဲ့ကြံရှိနေပါသေးတယ်။အဲ့ဒီနောက်မှာတော့သားအကြီးဆုံးဒုတိယဘုဂျုတ်ဂျီဟွန်မန်နက်ကသူ့ကိုစက္ကန့်မဲလို့ဟွန်ဆန်ကပြောနေပါတယ်။ဟွန်ဆန်အနားယူတဲ့အချိန်မှာတော့သူ့ကောင်းဆောင်မှုအပေါ်လူတွေရဲ့သဘောထားအမြင်ကကွဲပြားနေလိမ့်မယ်လို့လည်းလေ့လာသူတွေကပြောပါတယ်။ဟွန်ဆန်အနေနဲ့ကတော့လူမျိုးတုံးတပ်ဖြတ်မှုကိုကျူးလွန်ခဲ့တဲ့ခမာနီအစိုးရကိုဖြုတ်ချခဲ့တဲ့ခေါင်းဆောင်တစ်ယောက်ဖြစ်ရောငြိမ်းငြိမ်းချမ်းချမ်းနဲ့အာဏာလွှဲပြောင်းအောင်လုပ်နိုင်ခဲ့သူတစ်ယောက်အနေနဲ့ပါအမှတ်ရစေချင်မှဖြစ်တယ်လို့လည်းသုံးသပ်ကြပါတယ်ခင်ဗျ။ကျွန်တော်ရဲမထော်ပါ